ကျောင်းဝမ်းမြို့တရားအေးရက်ွက်ကျန်စစ်သားလမ်းပေါ်မှာနေတလုံးဆောက်လုပ်နေတာကိုမြို့ကန်တွေအပါအဝင်လူတရာကျော်လောက်ရှိတဲ့လူကြီးကဗလီဆောက်လုပ်နေတယ်ဆိုတဲ့တန်တရားနဲ့ဖြိုချပျက်စီးဖို့ဆိုပြီးမနေ့ကတောင်းဆိုခဲ့ကြတာပါဖြိုချပျက်စီးခံလိုက်ရတဲ့အိမ်ပန်ရှင်ဆိုသူကအဲ့ဒီအိမ်ကိုဆောက်လုပ်ဖို့အတွက်မြို့နယ်စီမံသားရေးအဖွဲ့အစည်းခွင့်ပြုချက်တောင်းထားတာမျိုးလည်းမရှိဘူးလို့ကျောင်းဝမ်းမြို့နယ်စီမံသားရေးအဖွဲ့ဥက္ကဋ္ဌဦးဖြိုးတင့်ခိုင်ကပြောပါတယ်
အဲ့ဆိုသူကတော့ကျွန်တော်တို့ဒီမှာဆောက်လုပ်ခွင့်ကတော့လုံးဝတင်မထားပါဘူး။ဒီတော့ကပဲကျင်းရဆောက်ဆောက်တော့ရောလုံးကြီးတလားကျော်ကျော်လောက်ကဆောက်ဆောက်တယ်ဆိုရင်ဥပ္ပီရတော့ပြည်ပြည်မယ်လို့အခုနေခါရတော့ကျွန်တော်တို့ကဟိုဘယ်လိုပြောသူ့ဘက်ကလည်းလာပြီးဆက်တွေ့တာလည်းမကြည့်ရွက်ဝဲဦးရှင်ကြီးနဲ့တွေ့တဲ့အပိုင်းမှာလည်းဟိုဘယ်လိုနေခါတော့ကလည်းကျွန်တော်တို့ကချင်းချင်းလေးလေးမသိရသေးဘူးပေါ့နော်အဲ့လိုမသိရသေးတဲ့နေသားကြတော့ကျွန်တော်တို့လည်းဒီဝီသုံးပြခြင်းနဲ့လောရတဲ့ပုံမှာလောလောဆယ်တော့ဒီနေသားကိုပဲစောင့်ကြည့်ကြည့်လာသေးတယ်ရှိပါသေးတယ်
။ဖြိုချဖို့တောင်းဆိုနေကြတဲ့လူအုပ်ကြီးကိုမြို့နယ်ခရိုင်အဆင့်တာဝန်ရှိသူတွေကတားမြစ်ခဲ့တယ်လို့ဆရာတော်တွေကလည်းတားမြစ်ခဲ့သေးတယ်လို့သိရပါတယ်။နောက်ဆုံးအခုလိုဖြိုချဖို့ဆုံးဖြတ်လိုက်တာဟာလည်းအဆင့်အဆင့်ကိုတင်ပြပြီးမှသာမနေ့ည9နာရီကျော်လောက်မှာဖြိုချလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။အစအဦးပိုင်ရှင်ဖြစ်သူကဦးဟန်မင်းဦးဆိုသူဖြစ်ပြီးအဲ့ဒီအိမ်ဟာဗလီကျောင်းဆောက်လုပ်မယ်ဆိုတာကိုတော့ဘယ်သူမှအတိအကျမပြောနိုင်ကြသေးပါဘူး။ဘာသာရေးလူမျိုးရေးတွေကိုရှေ့တန်းတင်တာတွေတန်တရားဝင်တာတွေကြောင့်မဖြစ်တဲ့နာတွေဖြစ်ခဲ့ရတာလို့ကျောင်းပေါင်းမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမျိုးဆွေဦးကပြောပါတယ်
။ဒီပြည်ကလည်းဒါဥပဒေတိုင်းပဲတက်မဲ့လုပ်ကင်ကြည့်ပြည်နာတော်ကြီးတိဖြစ်မလားဗျာ။ကိုယ်ကမင်းကပါလေပေါ့နော်။ဒီပြည်မှာကျွန်တော်တို့ဥပဒေတိုင်းလုပ်ထားခဲ့မယ်ဆိုရင်သူ့အကာအကွယ်ရရမယ်ဗျာ။ဒီပြည်ဘက်ကလည်းပဲဒါကိုလုပ်မပြီးနိုင်ခဲ့ဘူးပေါ့နော်ကျွန်တော်တို့ဘက်ကလည်းကာဝေးပေးရမယ်ကာဝေးပေးခြင်းနဲ့မင်းမြန်ခဲ့ပါဆိုလဲတိုင်းချင်းကုလိုက်ကနောက်ဆုံးအချိန်ကြီးပေါ့နော်မတင်ပြနိုင်ရပေါ့ဒီစီပင်သာယာရေးကစစ်စရန်သူ့နေရေးတွေမှာပေါ့နော်တာဝန်ယူကြည့်ချက်မှုဒါလုံးဝမလုပ်နိုင်ခဲ့ဘူးပေါ့ပေါ်တော့ပြဿနာတွေကိုပေါ့နော်တန်ရရရှိပြီးကြီးထွားစီတယ်ပေါ့နော်လက်ရှိချိန်ဒီသူ့ရဲ့မြေပိုင်ဆိုင်မှုလို့အစားဥပိုင်ဆိုင်မှုလို့အစားအဝယ်စီရင်စီကံနေတိုင်းသူမလုပ်ခဲ့တဲ့အတွက်ပေါ့နော်ဒါသူဆုံးရှုံးခဲ့ရတယ်ပေါ့တခြားသောနိုင်ငံရေးဘာသာရေးနဲ့ထိတ်ဆက်စင်သာချင်းကြီးအောင်တန်ကြရဖြစ်စီတယ်ဗ
ျအိမ်ပိုင်ရှင်ဖြစ်သူဦးဟန်မင်းဦးဟာစီမံသားရေးအဖွဲ့စီလာရောက်ဖြည့်ရှင်းတာမျိုးမရှိသေးဘူးလို့လည်းသိရပါတယ်အစိုးရအနေနဲ့ဥပဒေနဲ့အညီဖြည့်ရှင်းရမယ့်ကိစ္စမှာဘာသာမတူလူမျိုးမတူတဲ့အဖွဲ့စီကိုလူအင်အားနဲ့ဖြည့်ဆည်းနိုင်တယ်ဆိုတဲ့အစဉ်လာကြီးဖြစ်သွားရင်နောက်ရေရှင်မှာထိမ့်သိမ့်နိုင်ဖို့ခက်ခဲသွားနိုင်တယ်လို့မိထီလာမျိုးကရှေ့နေဦးအောင်သိန်းကထောက်ပြပါတယ
်ဒါကလူအင်အားနဲ့လုံရင်ရတယ်ဆိုတာကဒါမင်းမဲစရိုက်ပဲလေဘာသာတစ်ခုကအခြားဘာသာတစ်ခုကိုဒေါသဖြစ်နေလို့ရှိရင်လောက်ခွင့်ရှိရဲဆိုတဲ့အတိအပင်မျိုးเนาะအဲ့ဒါကြီးကတော့တော်တော်ကိုဘလို့ဘာပီရန်ဘာရှုတော့ဘယ်ဥရီဘယ်လူမှုကျင့်ဝတ်နဲ့တိုင်းတာတိုင်းတာတော်တော်ရှက်ဆရာကောင်းပါတယ်လူပဲတုံ့တပြောဆိုရဒီတိုင်းကြီးကိုတော့လွှတ်မပေးထားသင့်ဘူးကိုဆိုတာကဟုတ်မဟုတ်ဆိုတာတော့မသိကြဘူးပေါ့เนาะတရားစီရင်တရားဥပဒေစိုးမိုးရေးဒီမိုကရက်တစ်တရားစုအဖွဲ့အစည်းတွေကိုယ်တိုင်ပါဝင်နေဆိုတဲ့အတိပဲမျိုးပေါ့လွတ်တော်မှတ်ဒီပိုင်းတော့ပါတော့မတားနိုင်ဘူးလားဝေဖန်ချက်ဒီပေါ့အဲ့တော့လူရင်းပြောရင်လူရထိတ်လန့်ဆိုရင်ဒီဘာသာရေးလူရင်းခေါင်းစဉ်တစ်ခုတင်လိုက်ပြီးလူစုလို့ရသွားတယ်ပြီးရင်ဒေကြတဲ့အဲ့ဒါဟိုတက်ဆိုင်ဟာတာဝန်ရှိပြည်ရဲ့ရန်နေဘာမှမကင်တွင်နိုင်ဘူးဆိုရင်ထိတ်လန့်မယ်ပေါ့ဟာဒါမင်းကြောက်ရအောင်ပြီးရင်မိလာလေးလုံးလို့ရတာပဲဘယ်မှာဖြစ်ဖြစ်ဘာသာမတူလူမျိုးမတူတဲ့အတိုင်းဝင်တစ်ခုကိုကျောင်းထူပြပြီးတဲ့ခါကျတော့ဖြက်စီးလို့ရတယ်ဆိုတဲ့အစင်လာဆိုပေါ့နော်ဒါကြီးဖြစ်သွားရင်တော့မကောင်းဘူးလို့ယူဆတယ
်ကျောင်းပေါင်းမြို့မှာဗလီကျောင်းတစ်ခုမှမရှိသလိုအခုလိုဗလီကျောင်းတွေဆောက်လုပ်မှာကိုလည်းခွင့်မပြုတဲ့မြို့တစ်မြို့ဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ